နိုင်ငံပေါင်း53နိုင်ငံပါဝင်တဲ့တနတဟာယနိုင်ငံခေါင်းဆောင်များအစည်းအဝေးကိုဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာစာသာပေးနေကစတင်နေပါတယ်။တချိန်ကဗြိတိရှ်ကိုလိုနီလက်အောက်ခံဖြစ်ခဲ့တဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့တနတဟာယအသင်းကြီးဟာဗြိတိရှ်အင်ပါယာရဲ့နောက်ဆုံးလက်ကျန်ပြရုပ်သာဖြစ်တယ်လို့ဝေဖန်သူတွေကပြောနေကြပါတယ်။အသင်းကြီးရဲ့ဥဆောင်မှုနဲ့ရည်ရွယ်ချက်အပေါ်မေးခွန်းထုတ်မှုတွေရှိနေချိန်မှာကျင်းပနေတဲ့တနတဟာယနိုင်ငံခေါင်းဆောင်များအစည်းအဝေးအကြောင်းကိုဆက်ပြီးတော့တင်ပြကြပါမယ်။တချိန်ကဗြိတိရှ်အင်ပါယာအုပ်ချုပ်မှုအောက်မှာရှိခဲ့တဲ့တနတဟာယနိုင်ငံများရဲ့ထိပ်တီးစည်းဝေးပွဲကိုဗြိတိန်နိုင်ငံမှာနှစ်ပေါင်း20အတွင်းမှာပထမဆုံးအကြိမ်ကျင်းပနေပါတယ်။နိုင်ငံပေါင်း53နိုင်ငံပါဝင်တဲ့တနတဟာယအသင်းကြီးရဲ့အနာဂတ်နဲ့ဗြိတိန်ရဲ့ဥဆောင်မှုအခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေရှိနေချိန်မှာထိပ်တီးစည်းဝေးပွဲကိုလန်ဒန်မြို့တော်မှာကျင်းပနေတာပါ။တနတဟာယနိုင်ငံများရဲ့နိုင်ငံအုပ်ချုပ်ဒုတိယမြောက်အဲလိဇဘက်ပြည်မကြီးကဘက်ကင်နမ်နန်းတော်မှာစာသာပေးခြင်းကပြုလုပ်တဲ့ဖွင့်ပွဲအခမ်းအနားမှာအသင်းကြီးကိုသူဦးဆောင်ရတဲ့အတွက်အင်မတန်ဂုဏ်ယူဝမ်းသာကြောင်းနဲ့သူ့ရဲ့သားတော်အင်ရှေဇန်ချားလ်စ်မင်းသားကလည်းဒီနေ့မှဦးဆောင်သွားလိမ့်မယ်လို့ပြောကြားခဲ့ပါတယ်
။ It is my sincere wish that the Commonwealth will continue to offer stability and continuity for future generations and will decide that one day the Prince of Wales will carry on the important work started by my father in 1949.
တနတဟာယအသင်းကြီးအနေနဲ့အနာဂတ်မျိုးဆက်တစ်တီအတွက်တည်ငြိမ်မှုနဲ့ရှင်သန်မှုကိုဆက်လက်ပေးစွမ်းနိုင်ရေးဟာကျမရဲ့ရိုးသားရဲ့စင်နာဖြစ်ပါတယ်။ကျမရဲ့ဖခင်1949ခုနှစ်မှာစတင်ခဲ့တဲ့အရေးကြီးတဲ့တာဝန်တွေကိုဒီနေ့မှဝေလာမင်းသားကဆက်ပြီးတော့ထမ်းဆောင်ပါလိမ့်မယ်။ဒီအသင်းကြီးရဲ့ဆောင်ရွက်မှုတွေကိုတံမိုးထားပြီးခိုင်မာအောင်ဆက်လက်ဆောင်ရွက်သွားမယ်ဆိုရင်ကျမတို့ရဲ့ဥဆောင်မှုနောက်ကိုနိုင်ငံခြားသူတွေအတွက်ပို့ပြီးတော့လုံလုံသားရဝပြောပြီးတော့ရေးစိတ်ခံတဲ့ကဘာကြီးကိုတည်ဆောက်နိုင်မယ်လို့ယုံကြည်ပါတယ်
။ British Empire ကနေပေါ်ထွက်လာတဲ့တနတဟာယအသင်းကြီးဟာ Britain Colony အမွေအနှစ်တွေကိုမပြတ်ပြန်နိုင်သေးဘူးလို့ဝေဖန်သူတွေကတော့ထောက်ပြနေကြပါတယ်။ London တက္ကသိုလ်တနတဟာယလေ့လာရေးဌာနညွှန်ကြားရေးမှူးလည်းဖြစ်အဝိသက်လဲထားတဲ့ Empire The Empire's New Clothes The Myth of Commonwealth ရဲ့စာအုပ်ကိုရေးသားခဲ့တဲ့စာရေးဆရာလည်းဖြစ်တဲ့ပါမောက်ခ Philip Murphy ရဲ့အမြင်ဆိုရင်
ပြည်ကြရဆယ်စုနှစ်ပိုင်းတွေ1990ပြည်လုံးနှစ်ပိုင်းတွေတဲကရှိလာခဲ့တဲ့ပြဿနာကဒနသဟာရအသင်းကြီးဟာခေတ်အချိန်နဲ့မကိုက်ညီရတာပဲဖြစ်ပါတယ်။တည်င်းဖြစ်လောက်အောင်ညီညီညွတ်ညွတ်ဆောင်ရွက်ကြတာမျိုးမရှိပါဘူး။ဒနသဟာရနဲ့ပတ်သက်လို့တည်င်းဖြစ်လောက်စရာတခုတည်းသောကိစ္စကတော့တော်ဝင်မိသားစုအကြောင်းပဲဖြစ်ပါတယ်
။ပြီးခဲ့တဲ့တည်င်းပတ်အတွင်းမှာဒနသဟာရအသင်းနဲ့ပတ်သက်ပြီးတော့ထိတ်တန့်ဖြစ်ခဲ့တဲ့တည်င်းကတော့1950နဲ့60ပြည်နှစ်ပိုင်းတွေတုန်းကဗြိတိန်ကိုလိုနီလုပ်ခဲ့တဲ့နိုင်ငံတွေကနေလာရောက်တဲ့နိုင်ငံများအခြေချသူတွေအမြဲတမ်းနေထိုင်ခွင့်မရတဲ့အပြင်ပြည်နှံတန်ပေးခံရမယ့်အခြေအနေနဲ့ကြုံနေတဲ့အပေါ်မှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေတောင်းပန်ခဲ့ရတဲ့ကိစ္စပဲဖြစ်ပါတယ်။ဂျာတာဘေးနေကကျင်းပတဲ့ခေါင်းဆောင်များစည်းဝေးပွဲမှာတော့ဝန်ကြီးချုပ်မေကကမ္ဘာကြီးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအထူးတွဲဖြည့်ရှင်းဖို့တောင်းဆိုခဲ့ပါတယ်
။ It's a meeting that takes place at a time of significant global challenges. The rules-based international system which has
ကဘာကြီးမှာထူးခြားတဲ့စင်ခေါ်မှုတွေရင်ဆိုင်နေတဲ့အချိန်မှာအခုစည်းဝေးပွဲကိုကျင်းပနေတာပါစင်ဆက်မပြတ်တရားဝတ်ပြောမှုနဲ့ငြိမ်းချမ်းမှုတို့ကိုဖြစ်စေတဲ့စည်းမျဉ်းဥပဒေတွေကိုအခြေခံထားတဲ့နိုင်ငံတကာစနစ်တွေဟာချိန်ချမှုမျိုးစုံနဲ့ရင်ဆိုင်နေရပါတယ်ရာဒီယိုလူပြောင်းလဲလာမှုနဲ့ပြင်းထန်တဲ့မိုးလေဝသအခြေအနေတွေကြောင့်ဒနသဟာယနိုင်ငံတွေရဲ့ဘဝတွေနေထိုင်မှုတွေကိုထိခိုက်ဆုံးရှုံးနေရပါတယ်Digital နည်းပညာတိုးတက်မှုကအခွင့်အလမ်းတွေဖန်တီးပေးတဲ့တစ်ချိန်တည်းမှာလူပုဂ္ဂိုလ်တယောက်ချင်းဒါမှမဟုတ်အစိုးရတွေရဲ့ Cyber ချင်းချောက်မှုတွေကိုရင်ဆိုင်နေရပါတယ်။လာမယ့်နှစ်ရဲ့စီဝေးပွဲတွေအတွင်းဒီပြဿနာတွေနဲ့အခြားပြဿနာတွေကိုဆွေးနွေးအပြေရှာသွားကြမှာဖြစ်ပါတယ်
။နှစ်ဖြာယောဂတက်ဖြက်ရေး၊ plastic အမိုက်ရှော့ချရေး၊အမြဲတမ်းကစ်တော်တွေထိန်းသိမ်းရေးတို့အတွက်ဒနသဟာယခေါင်းဆောင်တွေကဒေါ်လာတန်းထောင်ချီအသုံးပြုဖို့ကတိပြုထားကြပါတယ်။နိုင်ငံသားယင်းနှိမ့်ကျုံ့မှုတွေကိုဆွဲဆောင်နိုင်အောင်လုပ်ပေးလို့လည်းပြောဆိုမှုတွေရှိနေပါတယ်။ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကထွက်သွားပြီးရင်ဒနသဟာယအသင်းကြီးကိုပြန်လည်ခိုင်မာအောင်လုပ်ဖို့တချို့ဗြိတိန်လွှတ်တော်အမတ်တွေကလိုလားနေကြပါတယ်။ဒါပေမဲ့ခက်ခဲလိမ့်မယ်လို့ပမောက်ခဖိလစ်မာဖီကမြင်ပါတယ်
။ဗြိတိန်အတွက်ဒနသဟာယအသင်းကြီးဟာခက်ခဲတဲ့အကြော့စားတန်တမန်မီလန်တရဖြစ်ပါတယ်။ကောင်းမွန်တဲ့ဆောင်ရွက်မှုတွေဒနသဟာယတစ်ဆင့်ထောက်ပံ့ကူညီမှုတွေပေးကောင်းပေးနိုင်ပါတယ်။ဒါနဲ့ breathing out တချင်းကကိုလိုနီလုတ်ခဲ့သူအုပ်ချုပ်ခဲ့သူဖြစ်တယ်ဆိုတာကိုအမှတ်ရနိုင်ကြပါသေးတယ်။တနသဟာယနိုင်ငံတွေကခုထိတော်တော်လေးမကြည်မနှက်ဖြစ်နေကြသူတွေလည်းရှိနေပါသေးတယ်
။အဲဒီသဘောထားအမြင်တွေကိုမဖြောင်းနိုင်တဲ့၍တနသဟာယနိုင်ငံတွေရဲ့ရည်ရွယ်ချက်နဲ့အနာဂတ်အပေါ်မှာမေးခွန်းတွေထုတ်နေကြအောင်မှဖြစ်ပါရဲ့ရှင်။